မန်ဝင်းခိုင်တန်းကိုခေတ္တဒုတိယသမ္မတအဖြစ်ခန့်လိုက်တဲ့အကြောင်းပြည်ထောင်စုတော်ကိုစားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။မန်ဝင်းခိုင်တန်းဟာဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းချိန်အထိအမျိုးသားလွတ်တော်ဥက္ကဋ္ဌဖြစ်ရှိခဲ့သူပါ။ပြည်သူအစိုးရကိုစစ်အုပ်စုကအာဓမ္မနည်းနဲ့ဖယ်ရှားပြီးအာဏာသိမ်းယူထားတဲ့အတွက်နိုင်ငံတော်ကိုကိုစားပြုဖို့နိုင်ငံတော်အစိုးရရဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ဖို့အခုလိုခန့်အပ်တာဝန်ပေးလိုက်တဲ့အကြောင်း CRPH ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အာဏာသိမ်းယူထားတဲ့အတွက်နိုင်ငံတော်သမ္မတဟာတာဝန်တရားတွေကိုထမ်းဆောင်နိုင်တဲ့အခြေအနေမရှိတဲ့ကာလမှာသမ္မတတာဝန်တွေကိုပါထမ်းဆောင်ဖို့ခိတ္တဒုတိယသမ္မတကိုတာဝန်အနှင်းလိုက်တယ်လို့လည်း CRPH ကြေညာချက်မှာဖော်ပြထားပါတယ်။မတ်လ2ရက်နေ့မှာခိတ္တပြည်ထောင်စုဝန်ကြီး4ဦးကို CRPH ကခန့်အပ်တာဝန်ပေးပြီးတဲ့နောက်ဒီကနေ့မှာခိတ္တဒုတိယသမ္မတအဖြစ်မန်ဝင်းခိုင်တန်းကိုခန့်အပ်တာဝန်ပေးတာပါ။နိုင်ငံခြားရေးဝန်ကြီးဌာနအတွက်ဒေါ်စင်မအောင်သမ္မတရုံးနဲ့ပြည်ထောင်စုအစိုးရဖွံ့ဖြိုးဝန်ကြီးဌာနတို့အတွက်ဦးလင်ကိုလတ်စီမံကိန်းဗန္ဒာရေးနဲ့စမှုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတို့အတွက်ဦးတင်ထွန်းနိုင်အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားပညာရေးကျန်းမာရေးနဲ့အကစားဝန်ကြီးဌာနတွေအတွက်ဒေါက်တာဇော်ဝေဆိုးတို့ကိုခန့်အပ်တာဝန်ပေးထားပါတယ်